အမေရိကန်သမ္မတဒေါ်နယ်ထရန့်ကသတင်းမီဒီယာဖော်စီတချို့ကိုမချခနဝေဖန်တက်ခတ်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကသတင်းစာပေါင်းရန်နဲ့ချီပူပေါင်းပြီးအရင်ကမလုပ်ဘူးဆိုရဲ့လှုပ်ရှားမှုတစ်ခုမနေ့ကစတင်လာပြီးနောက်မှာပဲသမ္မတနဲ့မီဒီယာတွေကြားဆက်ဆံရေးပိုတင်းမှလာနေပါတယ်။လှုပ်ရှားမှုကိုဦးဆောင်ခဲ့တဲ့ Boston Globe သတင်းစာကြီးကတော့ပူပေါင်းလှုပ်ရှားမှုရလဒ်တွေကို website မှာဖော်ပြထားတာပါ။ဝါမင်းပြည်နယ်ကလွယ်လို့အမေရိကန်မှာရှိတဲ့ချန်ပီယံနယ်ရီအားလုံးကသတင်းဌာနပေါင်း380ကလွတ်လပ်ပြီးအားကောင်းတဲ့သတင်းမီဒီယာတွေကိုအားပေးတဲ့အိတ်အားပေါ်တွေကိုဒီနေ့စောပိုင်းမှာပဲဖော်ပြကြပြီးလှုပ်ရှားမှုမှာပူပေါင်းပါဝင်ခဲ့ကြပါတယ်။မီဒီယာတွေကမှန်မှန်သတင်းတွေဖြန့်ချိရဲလို့တက်တလဲလဲဆွဆွပြီးအမေရိကန်ပြည်သူတွေရဲ့ရန်သူဖြစ်သမ္မတထရန့်ကဝေဖန်နေချိန်မှာပဲမီဒီယာတွေရဲ့လှုပ်ရှားမှုတွေထွက်ပေါ်လာခဲ့တာပါ။အထူးရောင်သတင်းတွေဖြန့်ချိနေတဲ့မီဒီယာတွေဟာအတိုက်ခံပါတီတစ်ခုဖြစ်နေပြီဆိုပြီးတော့လဲတူတန်လူမှုကွန်ရက်ကနေမနေ့ကပဲသမ္မတကပြောဆိုထားပါတယ်။မီဒီယာတွေရဲ့လှုပ်ရှားမှုမှာတော့သတင်းဌာနအေဒီတာဖွဲ့တွေရဲ့သဘောထားရည်တည်ချက်တွေကိုထင်ရှားဖော်ပြတဲ့အေဒီတာအဖွဲ့တွေကိုသတင်းစာအသေးစိတ်ကဖော်ပြကြကြတာပါ။လှုပ်ရှားမှုကိုဦးဆောင်တဲ့ Boston Globe သတင်းစာရဲ့အေဒီတာအဖွဲ့မှာတော့သမ္မတထရန့်ကလွတ်လပ်တဲ့သတင်းမီဒီယာတွေပေါ်အစဉ်တစိုက်တိုက်ခတ်နေပြီးပြည်သူရန်သူဖြစ်တဲ့စိတ်ကတာရာဇဝင်နှစ်ခုကြာနိုင်ငံသားတွေချမ်းမှာကျင့်သုံးလာခဲ့တဲ့အစဉ်လာအတွက်အန္တရာယ်ရှိသလိုအမေရိကန်မစံတဲ့လူရဲ့ဖြစ်တဲ့အကြောင်းရေးသားဖော်ပြပါတယ်။